သမ္မတဒေါ်နယ်ထရန့်ကတင်းငင်းလူနေမနဲ့အစောပိုင်းမှာ Twitter လူမှုကွန်ရက်ကတဆင့်ရေးသားမှုတွေအတွင်းသူ့ရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုကိုတိုက်ခိုက်ပြောကြားလိုက်ပြီး FBI အကြီးအကဲ James Comey အနေနဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn နဲ့ American ဆိုင်ရာ Russia တာမကြီးတို့အကြားကဆက်သွယ်မှုတွေအပေါ်စုံစမ်းစစ်ဆေးနေတာတွေရပ်တန့်ဖို့သူ့အနေနဲ့တောင်းဆိုခဲ့ခြင်းမရှိကြောင်းပြောကြားလိုက်ပါတယ် FBI အဖွဲ့ဟာပျက်စီးနေပြီးတမိုင်းမှာအဆိုးအဝါဆုံးအခြေအနေကိုရောက်နေကြောင်းဒါပေမဲ့ Trump အစိုးရအနေနဲ့အရင်ရှိခဲ့တဲ့ဂုဏ်သတင်းတွေပြန်ရအောင်လှုပ်ဆောင်သွားမှာဖြစ်ကြောင်း Twitter ကနေသမ္မတ Trump ကရေးသားလိုက်ပါတယ် Flynn နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာကိုရပ်ပစ်ဖို့သမ္မတကသူ့ကိုပြောခဲ့တယ်လို့လွတ်တော်မှာ Mr. Comey ကကြမ်းကြိမ်ထွက်ဆိုခဲ့တာနဲ့ပတ်သက်ပြီးတော့လဲ Comey ရဲ့နောက်ထပ်လိမ်လည်မှုတစ်ခုအကြောင်းရေးသားတဲ့လှုပ်ကြံသတင်းပဲလို့သမ္မတ Trump က Twitter မှာတီကြာရေးသားခဲ့ပါတယ်ဇန်နဝါရီလအတွင်း Mr. Trump ကြမ်းတစ်စာချိန်ဆိုပြီးသမ္မတဖြစ်မလာခင်သတင်းပတ်အနေငယ်အလို့ကရုရှားတာမကြီးစာဂျီကစ်စလီယက်နဲ့ထိတွေ့ဆက်ဆံခဲ့တယ်ဆိုတဲ့ကိစ္စကိုသူ့အနေနဲ့ FBI ထံလိမ်လည်ပြောကြားခဲ့ကြောင်းဝါရှင်တန် DC မြို့မှာ Michael Flynn ကဝန်ကံပြောကြားအပြီးနေ့ရက်အကြာမှာသမ္မတ Trump က Twitter ကနေအခုလိုရေးသားလိုက်တာပါ